မြန်မာတိုင်းနိုင်ငံလုံးမှာစစ်ဘေးဆင့်ပြည်သူ၃သန်းကျော်ရှိနေပြီးမိုးရင်းကာလမှာတဘာဝပေးတယ်လေကြုံတွေ့ခံစားနေရတာကြောင့်နေရာထိုင်ခင်းအစားအသောက်အကူအညီတွေလိုအပ်နေတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညွှန်ကြားရေးမှုရောUNOCHAကဇူလိုင်လ၁ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ကရင်ပြည်နယ်အတွင်းမှာတော့စစ်ဘေးရှောင်ပြည်သူ
9,000ပြည်သူ9,000လောက်နေထိုင်နေပြီးတချို့လဲတိုးတဲ့တောင်ထဲမှာပုံအောင်နေထိုင်နေရပါတယ်။မိုးရင်းကာလမှာအခက်အခဲတွေကြုံတွေ့နေရတယ်ဆိုပြီးတောင်ရင်းမြစ်အနီးကပလောတပိုးစစ်ဘေးရှောင်စခန်းကိုအကူအညီပေးနေတဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။မိုးရင်းကာလဖြစ်တော့ဟိုသူတို့ရဲ့နေထိုင်ရာဟိုအခက်အခဲတွေတစ်ခါရောက်နေတာဖြစ်တယ်ပေါ့နော်။ဒီတောင်ကြီးပေါ့နော်။သူတို့ကနေရာဒီတောင်ရင်းဒီနားမှာ
နေကြတယ်နေကြတယ်တောင်ကြီးတက်တာခါကျတော့တချို့အိမ်ကြီးကမ်းပါနဲ့ဟိုမျိုးကြီးပါသွားတာရှိတယ်။ဒါတချို့အိမ်ကြတော့အမိုးကမလုံမနဲ့ဘိုးမိုးရင်းကာလာကြောင့်ခက်ခဲဖြစ်နေရှိတယ်။အဲ့တော့ဒီတချို့နေရာကြတော့ခါကျတော့ကျင်းပြီးဒီမှာဆစ်ချူတာတာရှင်ရခါကျတော့သူတို့နေထိုင်တဲ့အဖောက်ဦးတွေတို့အတတ်ပါနော်။ဒီတော့ကတဲ့ဒီဦးကြီးကသင်ကြီးဒီမှာဆိုဆက်နေနေလောက်ရှိတယ်။ဆိုတော့အဲ့ဒါကထ
ကလေး300လောက်ရှိနေပြီးတက်ကြီးရွယ်ဝီလည်းရှိနေပါတယ်။မိုးရင်းကာလဖြားနာကြတာတွေအစားအသောက်မလုံလောက်တာတွေအမိုးအကာမလုံလောက်တာတွေဖြစ်နေတယ်လို့လည်းဆိုပါတယ်
။ဒီမြောက်ပြည်ဘက်တခြားမှာဆိုလို့ရှိရင်ဒီစစ်ဖြစ်တဲ့ခါကျတော့လူကြီးကော်တို့တော့ပင်ကန်းကြီးတော့ဒီကော်ဂရိတ်အဲ့ဘက်တခြားမှာနေလို့မရတော့တောထဲမှာနောက်တစ်ခုစကန်းနေမှနေရတယ်။နောက်တစ်ခုကကျတော့မိုးရင်းကာလဖြစ်တဲ့သို့ရာသီဥတုကြံပေါ့နော်။ဟိုကျမရေးနေရဖြားနာတာတွေတုတ်ကွေးတွေတောက်ပြီးတော့ဖြင့်စည်းပေါ့နော်အဲ့ဒီဟာတွေလည်းလူအနေကကျွန်တော်တွေ့ရတာပေါ့နော်ဟုတ်ဟုတ်
အဲ့ဒီစကမ်းမှာကျောင်းနေရွယ်ကလေး300လောက်ရှိနေပြီးတက်ကြီးရွယ်ဝီလည်းရှိနေပါတယ်မိုးရင်းကာလဖြားနာကြတာတွေအစားအသောက်မလုံလောက်တာတွေအမိုးအကာမလုံလောက်တာတွေဖြစ်နေတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံအတွင်းမှာဆစ်ဖြစ်နေတဲ့နေရာတွေမှာလေကြောင်းတက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေအိုးအိမ်မီးရှို့ဖျက်ဆီးခံရမှုတွေကြုံတွေ့နေရတဲ့ပြည်သူတွေဟာအသက်အန္တရာယ်ကြောင့်ကောလောက်ကင်စားတော့ဖို့ပါအခက်အခဲတွေကြောင့်ထွက်ပြေးနေရပါတယ်။မြန်မာပြည်တပီလုံးအနှံ့တိုင်းနယ်ပြည်နယ်အသီးသီးမှာစစ်ဘေးရှောင်ပြည်သူ၃သန်းကျော်ရှိလာပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီး2021ခုနှစ်ကစလို့၃နှစ်ကျော်အတွင်းမှာစစ်ဘေးရှောင်ဥယျာဉ်တွေကတန်းနေချီပြီးညှားပြားလာနေပါတယ်ရှင်။